မြန်မာနိုင်ငံမှာပြန်လည်ခံဖို့မြန်မာအစိုးရကနေစိတ်ဝင်စားမှုရှိပေမဲ့ဒုက္ခသည်တွေနေရာချင်းပြန်နိုင်ဖို့အတွက်ကတော့ဘာမှအစီအစဉ်အတိအကျမရှိသေးဘူးလို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကပြောလိုက်ပါတယ်။UNHCR ကခဏထုတ်ပြန်လိုက်တဲ့2000ခုနှစ်အတွက်နိုင်ငံတကာဒုက္ခသည်များအခြေအနေအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံဟာပြီးခဲ့တဲ့2018ခုနှစ်ကာလဒုက္ခသည်အရေအတ ီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့2012ခုနှစ်နိုင်ငံတကာဒုက္ခသည်များအခြေအနေအစဉ်ကစားမှာတော့တကဘာလုံးကဒုက္ခသည်အရေအတွက်ဟာ18နှစ်အတွင်းမှာအမြင့်ဆုံးတိုးများလာတယ်ဆိုပြီးတော့ဖော်ပြပါရယ်အဓိကကတော့ဒီဆီးရီးယားနိုင်ငံပြည်ပခါကြောင့်ဖြစ်ပါတယ်နိုင်ငံရေးစီးပွားရေးအရာပြောင်းလဲမှုတွေရှိလာပြီးဖြစ်တဲ့မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့2011ခုနှစ်နဲ့ရှင်လို့ရှိရင်တိတ်ပြီးတော့ကွာဟမှုမတွေ့ရပါဘူးမြန်မာဒုက္ခသည်အရေအတွက်ဟာ2012ခုနှစ်အတွင်းမှာရာခိုင်နှုန်းလောက်ပဲတိုးလာတယ်လို့ထိုင်းနိုင်ငံဘန်ကောက် UNHCR ရုံးရဲ့ပြောခွင့်ရသူ Vivian Tan က VOA မြန်မာပိုင်းကိုပြောပါတယ
် Compared to the previous year it's an increase of about 700 registered refugees
ပြီးခဲ့တဲ့နှစ်တုန်းကထက်ဆိုင်ရင်တော့မှတ်ပုံတင်ထားတဲ့မြန်မာဒုက္ခသည်900လောက်ပဲတိုးလာတာပါကမ္ဘာနိုင်ငံရရက်ကနေ UNHCR အကူအညီတောင်းခံလာတဲ့ဒုက္ခသည်အသစ်တွေဖြစ်ကြပါတယ် American Australia စတဲ့တတိယနိုင်ငံတွေကိုအခြေချသွားတဲ့မြန်မာဒုက္ခသည်တွေလည်းရှိပါတယ်။ဒါကြောင့်ရေဘူးရဆိုရင်2011ကနေ2012အတွင်းမြန်မာဒုက္ခသည်တွေက900ပဲတိုးလာပါတ
ယ်။ UNHCR ကနေပြီးတော့ထုတ်ပြန်တဲ့ဒီကနေ့အစည်းအဝေးထဲမှာမြန်မာဒုက္ခသည်အရေအတွက်4သိန်းကျော်ပြထားပါတယ်။ဒါဟာဘင်္ဂလားဒေ့ရှ်နိုင်ငံတွေကနိုင်ငံမဲ့ဒုက္ခသည်2သိန်းနီးပါးကိုပါထည့်သွင်းထားတာပါ။တစ်ချိန်တည်းမှာပဲ2012ခုနှစ်အတွင်းမြန်မာဒုက္ခသည်စုစုပေါင်း18,000ကျော်ကိုတတိယနိုင်ငံတွေကိုအခြေချနိုင်ဖို့အတွက်စီစဉ်ဆောင်ရွက်ပေးခဲ့တယ်ဆိုပြီးတော့လည်းဖော်ပြပါရယ်အခုနောက်ပိုင်းမြန်မာနိုင်ငံထဲမှာနိုင်ငံရေးအပြောင်းအလဲတွေဖြစ်လာပြီးတော့တိုးတက်မှုတွေလည်းရှိလာတာကြောင့်ထိုင်းမြန်မာနယ်စပ်မှာဒီကြံနေသေးတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကိုပြန်နိုင်ရေးကိစ္စတွေဆွေးနွေးပြောဆိုလာတာလည်းရှိပါတယ်ဒါ့အပြင်လည်းဒီဒုက္ခသည်တွေမြန်မာနေရပြန်နိုင်ဖို့ကိစ္စမှာဆွေးနွေးရုံအဆင့်ပဲရှိပြီးတော့အစီအစဉ်အတိအကျမဆွဲနိုင်သေးဘူးလို့ VVN ကပြောပါတယ်
With regards to the refugees in Thailand's 9 border camps,
Thai နိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းကဒုက္ခသည်တွေနဲ့ပတ်သက်လို့တစ်ချိန်ချိန်မှာသူတို့နေရပြန်နိုင်ရေးအတွက်မြန်မာအစိုးရကစိတ်ဝင်စားမှုရှိနေတယ်လို့သိရပါတယ်။ဒါပေမဲ့အခြေခံအဖြစ်တော့ဒုက္ခသည်တွေထိုင်းကနေမြန်မာနိုင်ငံကိုပြန်ဖို့ဆိုတာလက်တလောဖြစ်လာနိုင်မှုမရှိသေးပါဘူး။သူတို့ပြန်နိုင်ဖို့အချိန်စရားတတ်မှတ်မှုလည်းမရှိသေးပါဘူး။သူတို့တွေပြန်နိုင်မှုဘာတွေလုပ်ဖို့လိုတယ်လဲဆိုတာတွေဆွေးနွေးတာတွေတော့ရှိပါတယ်လုတ်ဆရာတွေကလည်းအများကြီးပ
ါလုတ်ဆရာတွေအများကြီးကြံနေသေးတယ်ဆိုတဲ့ကိစ္စမှာတော့ဒုက္ခသည်တွေပြန်ပြီးတော့ခြေချနေထိုင်မဲ့ဒေသအတွင်းမြေမြုပ်မှန်းရှင်းလင်းရေးကိစ္စတွေနောက်ပြန်လည်နေရာချထားရေးနဲ့ရက်တည်နေထိုင်ရေးကိစ္စတွေအဆက်ဆက်အရာပါဝင်တယ်လို့ Miss Vivian ကရှင်းပြပါတယ်တချိန်ထဲမှာပဲဒီရခိုင်ပြည်နယ်ပြည်ပခရဲ့နောက်ဆက်တွဲကြုံနေရတဲ့ပြည်တွင်းဒုက္ခသည်တွေကိစ္စရှိပါတယ်အခုဒီ UNHCR ကနေပြီးတော့ဖော်ပြတဲ့တရားဝင်မှတ်ပုံတင်ထားတဲ့မြန်မာဒုက္ခသည်စီးရင်မှာသူတို့အကျုံးမဝင်ပါဘူး။ဒါကြောင့်ဒီရခိုင်ပြည်နယ်ထဲမှာရှိနေတဲ့ဒီ IDP အရေးအတွက်စီးရင်ကိုအတိအကျသိနိုင်ဖို့သူတို့အနေနဲ့လိုအပ်နေတယ်လို့ Miss Vivian ကပြောပါတယ
်။ Currently we're working in the areas of temporary shelter.
သူတို့အတွက်ယာယီတဲဖြင့်တွေထားတဲ့နေရာတွေမှာကျမတို့ကူညီဆောင်ရွက်ပေးနေတာတွေရှိပါတယ်။လူပေါင်းတသိန်းခွဲနီးပါးရှိတဲ့ IDP ဒုက္ခသည်စခန်းတွေကိုစီမံခန့်ခွဲမှုကိစ္စတွေမှာကူညီဆောင်ရွက်ပေးနေတာပါအခုကျမတို့ရရှိထားတဲ့လူဦးရေစီးရင်ကလည်းခက်မှန်းချက်ပါအတိအကျစီးရင်မတိရသေးပါဘူးဒါကြောင့်အဲ့ဒီဒုက္ခသည်စီးရင်ကိုမှတ်ပုံတင်ပြုစုဖို့အစိုးရကိုဆွေးနွေးထားပါတယ်ဒါမှသူတို့တွေကိုအကူအညီပေးရမှာပိုပြီးထိရောက်မှာပါ
2012ခုနှစ်အတွင်းစီးရင်ရဆိုရင်တော့ရခိုင်ပြည်နယ်ပြည်ပခကြောင့်မလို့ IDP ခေါ်တဲ့ဒီအိုးရင်စွန့်ခွာထွက်ပြေးကြတဲ့ပြည်တွင်းဒုက္ခသည်အရေအတွက်ဟာ13,500ရှိပြီးတော့နောက်ပိုင်းမှာတော့တသိန်းခွဲနားအထိကိုတိုးလာတယ်လို့သိရပါတယ်။ဒါကြောင့်အရင်တုန်းကမြန်မာနိုင်ငံထဲမှာရှိထားပြီးသားပြည်တွင်းဒုက္ခသည်စီးရင်နဲ့ပေါင်းလို့ရှိရင်မြန်မာ IDP အရေအတွက်ဟာ4,300,000ဝန်းကျင်မှာရှိတယ်လို့သိရပါတယ်ခင်ဗျာ။